မင်္ဂလာညနေခင်ဗျာဒေါက်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ20ရက်တောက်ကြနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနင်္ဂလာပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာညနေခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့သမ္မတထရမ့်နဲ့သမ္မတပူတင်တို့မကြာခင်လပိုင်းအတွင်း Washington မြို့မှာဒုတိယအကြိမ်တွေ့ဆုံမှုရှိနေပါတယ်။သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့ဖင်လန်နိုင်ငံ Helsinki မြို့မှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်လွှတ်တော်မှ3ရက်မြောက်အဖြစ်နဲ့အပြင်းထန်ဆွေးနွေးနေကြပါတယ်။တောင်ကိုရီးယားသမ္မတဟောင်ပက်ကင်ဟေးကိုနောက်ထပ်ထောင်ဒဏ်8နှစ်ချမှတ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားပါမယ်ခင်
ဗျ။ကောင်းပါပြီရှင်။မကြခင်ကပဲဖင်လန်နိုင်ငံမှာရုရှားသမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒိုနယ်ထရမ့်ကသမ္မတဗလာဒီမီယာပူတင်ကိုဝါရှင်တန်မှာဖိတ်ခေါ်တွေ့ဆုံဖို့စီစဉ်နေတဲ့တဲ့မှာကြားဖို့ရှိတာကတော့
Putin appears to be President Trump's puppeteer and that day in Helsinki he shined the light on the strings
Russian President Oh look the Democrat Council Nancy Pelosi ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါကြပြင်းပြည်လုံးငင်းကြီးညီလာခံအပြည့်မှာပဲမြန်မာငင်းကြီးရဲ့ကော်မရှင်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်ပြန်လည်တူထောင်ရေးကောင်စီ RCS ကကောင်ဆောင်တို့ချင်းမိုင်မြို့မှာတွေ့ဆုံပါတယ်80တနင်္လာအာဇာနည်နေ့အခမ်းအနားကိုမြန်မာနိုင်ငံအနှံပြားမနေ့ကကျင်းပခဲ့ရမှာပြည်내အချို့မှာတော့တိုင်းရင်းသားတွေပါဝင်ဆင်နွှဲမှုနေပါလာပါတယ်ဘာကြောင့်ပါလဲဒီလိုသတင်းတွေကိုနောက်ပိုင်းမှာအပြည့်စုံတင်ပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကောင်းဆောင်နှုတ်ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်နိုင်ငံခြားဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ဂျီရောပြောခွင့်ရဆေရာဟာကာဘီဆန်ဒက်ကထွတ်တာလူမှုကွန်ရက်ကတည်းကဇာတာပရင်းနေမှာပြောပါတယ်။သမ္မတပူတင်ဝါရှင်တန်ကိုလာဖို့သမ္မတထရမ့်ဘက်ကရုတ်တရက်အခုလိုဖိတ်ကြားတဲ့အတွက်တွေ့ဆုံရေးကိစ္စတွေကိုဆွေးနွေးဖို့သူ့ဘက်ကအဆင်သင့်ရှိကြောင်းအမေရိကန်ဆိုင်ရာရုရှားသမ္မတကြီးကလည်းဒီကနေ့တောက်ချာနေမှာပြောပါတယ်။မကြာခင်လပိုင်းအတွင်းဆောင်းရသည်ဥလောင်မှာကောင်းဆောင်နှုတ်တွေ့ဆုံရေးအတွက်သမ္မတပူတင်ကိုဖိတ်ကြားဖို့အမေရိကန်အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်ကိုသမ္မတထရမ့်ကညွှန်ကြားထားကြောင်းအဲ့ဒီအတွက်ဆွေးနွေးမှုတွေကိုလည်းစတင်ပြုလုပ်နေပြီဖြစ်ကြောင်းဆာရာဆန်ဒက်စ်က Twitter မှာရေးသားထားပါတယ်။လအနေငယ်အတွင်းသမ္မတပူတင်အမေရိကန်ပြည်ထောင်စုကိုရောက်လာမယ့်အကြောင်းကော်လိုရာဒိုပြည်နယ်အက်စပင်မြို့မှာကျင်းပနေတဲ့ညီလာခံမှာရောက်နေတဲ့အမျိုးသားထောက်လှမ်းရေးအကြီးအကဲဒန်ကော့စ်ကိုပြောကြရမှာသူကထောက်လှမ်းရေးအခြေအလက်ပေါက်ကြားမှုဖြစ်နိုင်ခြေရှိတာတွေကိုသမ္မတထံတင်ပြသွားမယ်အကြောင်းပြန်လည်ပြောကြားခဲ့ပါတယ်။သမ္မတထွန်းနဲ့သမ္မတပူတင်တို့နှစ်ဦးဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးဆွေးနွေးပွဲကျင်းပပြီး၃ရက်အကြာမှာဒုတိယအကြိမ်တွေ့ဆုံမယ်အကြောင်းကြေညာချက်ထွက်ပေါ်လာတာပါ
။ဒီအမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ရဲ့ပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲဇာတ်လမ်းကြောင်းအမေရိကန်လွှတ်တော်ထဲမှာအငြင်းပွားမှု၃ရက်ဆက်တိုက်ဖြစ်လာနိုင်ပေမဲ့ရေးတည်ယူလှုပ်ဆောင်မှုတော့မရလိုက်ပါဘူး။ရုရှားသမ္မတဗလာဒီမာပူတင်နဲ့တကားဖိတ်ဆွေးနွေးပွဲအပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကရုရှားအစိုးရဘက်ရည်တည်ချက်ပြောင်းလာပြီးအမေရိကန်ထောင်လိုက်ဌာနတွေကိုကြားခံပေးရေးဥပဒေချမ်းနဲ့အမေရိကန်ရွေးကောက်ပွဲအပေါ်ဆက်လက်ချင်းချောက်နေမှုဆိုင်ရာဥပဒေချမ်းတွေကိုလွှတ်တော်မှာအတိမပြုနိုင်ပဲဖြစ်သွားခဲ့ပါတယ်။အိမ်ပြည်တော်ဘက်ကသမ္မတပူတင်တောင်းဆိုထားသလိုအမေရိကန်တွေကိုမေးမြန်းစစ်ဆေးခွင့်ပေးသင့်မပေးသင့်စဉ်းစားနေစေဖြစ်တယ်လို့တုံ့ပြန်ပြီးလေနောက်တည့်ရမှာပဲအထက်လွှတ်တော်ဘက်ကတော့အခုလိုရုရှားရဲ့အမေရိကန်တန်တမန်ဟောင်းတွေရောတန်တမန်လက်ရှိတွေကိုပါစစ်ဆေးဖို့တောင်းဆိုချက်ကိုဆန့်ကျင်ကြောင်းဆုံးဖြတ်ချက်ချခဲ့ပါတယ်။အမေရိကန်ကတရားစွဲထားတဲ့ရုရှားအရာရှိ12ဦးကိုအမေရိကန်ဘက်ကစစ်ဆေးမေးမြန်းဖို့ခွင့်ပြုပေးမှာအတွက်ရုရှားဆိုင်ရာအမေရိကန်တန်ဘတ်ကြီးဟောင်းမိုက်ကယ်မက်ဖောဘာဝင်အမေရိကန်နိုင်ငံသားတွေကိုလည်းပြန်လည်စစ်ဆေးခွင့်ပြုဖို့သမ္မတပူတင်ကဒီထိပ်သီးဆွေးနွေးပွဲမှာတောင်းဆိုခဲ့တာပါ။အခုလိုအချိန်မှာသမ္မတပူတင်ကပဲအမေရိကန်နဲ့ရုရှားအစိုးရကြားဆက်ဆံရေးတင်းမာလာနေရတာကသမ္မတထရမ့်ကိုဝိုင်းတိုက်နေတဲ့သူတွေကြောင့်ဖြစ်တယ်လို့အပြစ်ပုံချထားပါတယ်ခင်ဗျာ
ရုရှားနိုင်ငံဆိုင်ရာအမေရိကန်သမ္မတဟောင်းလည်းဖြစ်ရုရှားသမ္မတဗလာဒီမီပူတင်အပေါ်အပြင်းထန်ဝေဖန်ပြောဆိုလေးရှိသူလည်းဖြစ်တဲ့မိုက်ကယ်မက်ဖောကိုရုရှားအစိုးရအနေနဲ့မေးမြန်းစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုက VOA ကိုကြားသပိုင်းနေ့ကပြောပါတယ်အမေရိကန်အစိုးရအနေနဲ့အဲ့ဒီလိုခွင့်ပြုနိုင်မှာမဟုတ်ကြောင်းနိုင်ငံရေးဌာနမှာပြုလုပ်တဲ့တွေ့ဆုံမေးမြန်းကအတွင်းထည့်သွင်းပြောကြားခဲ့တာပါဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာသမ္မတဒေါ်နယ်ထရမ့်နဲ့တင်းနေတာနေ့ကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းရုရှားသမ္မတဗလာဒီမီပူတင်ကတောင်းဆိုချက်အများအပြားကိုပြုလုပ်ခဲ့ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်သမ္မတပူတင်ကအဲ့ဒီကိစ္စနဲ့ပတ်သက်လို့အကြံပြုချက်တွေထင်မြင်ယူဆချက်တွေသမ္မတထရမ့်ထံတင်ပြခဲ့တဲ့အကြောင်းဒါပေမဲ့သမ္မတထရမ့်အနေနဲ့ရုရှားအစိုးရနဲ့စစ်ဆေးမေးမြန်းခံဖို့အတွက်အမေရိကန်နိုင်ငံသားတွေကို ရုရှားကိုဆီလမမဟုတ်ကြောင်းဟွန်ဂျီပူပေယိုက VOA နဲ့တွေ့ဆုံကမှပြောပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ကိုထိုးဖောက်ဝင်ရောက်ခဲ့မှုနဲ့မကြသေးခင်ကအစွဲချက်တင်ခံထားရတဲ့ရုရှားစစ်ဖက်ထောက်လှမ်းရေးအရာရှိ12ဦးကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့လာရောက်စစ်ဆေးခွင့်ပြုမယ်အကြောင်းသမ္မတပူတင်ကအဆိုပြုခဲ့ပြီးအဲ့ဒီလိုခွင့်ပြုတဲ့အတွက်အမေရိကန်တန်အမတ်ဟောင်းမိုက်ကယ်မက်ဖောင်းနဲ့အမေရိကန်နယ်ဝါဗြိတိရှ်စီးပွားရေးလုပ်ငန်းရှင်Bill Browder တို့ကိုရုရှားဘက်ကစစ်စစ်မြေမြန်ခွင့်ပြုရမှာဖြစ်ပါတယ်။ Bill Browder ဟာရုရှားအစိုးရကသူ့နိုင်ငံသားတွေနဲ့အမေရိကန်လူမျိုးတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကျွလွန်နေမှုအပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်ရေးဥဆောင်ကြိုးပမ်းခဲ့သူလည်းဖြစ်ပါတယ
်။အခု2018အမေရိကန်လွှတ်တော်ရွေးကောက်ပွဲစီးရဲမှုတွေပေါ်အင်တာနက်ထိုးဖောက်တိုက်ခိုက်သူ hackers တွေတိုက်ခိုက်တာရှိခဲ့ပြီးအခုတော့ဒီတိုက်ခိုက်မှုတွေကိုရပ်တန့်ပစ်လိုက်နိုင်ပြီလို့ Microsoft ထိပ်တန်းအရာရှိသူကထုတ်ပြောလိုက်ပါတယ်။Microsoft ကုမ္ပဏီရဲ့သုံးစွဲသူလုံခြုံရေးနဲ့ယုံကြည်မှုဆိုင်ရာဌာနဒုက္ခထထမ်ဘတ်ကဒီ hackers တွေအနေနဲ့ Microsoft Internet ကွန်ရက်ဗဟို domain အတုတစ်ခုကိုသုံးပြီးအ ਨੇ စုံဝင်ပြိုင်မဲ့လွှတ်တော်မဲ့လောင်း၃ကိုပြစ်မှတ်ထားကကိုကြီးသတင်းချက်လက်တွေအမှန်တွေကိုလိမ်ယူခဲ့တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ဒါပေမဲ့ဒီပြစ်မှတ်ထားတက်ခံခဲ့ရတဲ့အမတ်တွေရဲ့နာမည်ကိုတော့သူတို့ရဲ့ကိုကြီးကိုယ်တော်လုံခြုံရေးအတွက်ထုတ်မပြောနိုင်ဘူးလို့ဒုက္ခထဘတ်ကဆိုပါတယ်။ Mr. ဘတ်ကဆက်ပြီးဒီပုဂ္ဂိုလ်ရဲ့နိုင်ငံရေးတာဝန်အစင်တန်းကြောင့်အခုလိုအင်တာနက်ကလျှို့ဝှက်တိုက်ခိုက်ဖို့ပြစ်မှတ်ထားခံခဲ့ရတာဖြစ်တယ်လို့ဒီအမေရိကန်ရွေးကောက်ပွဲကပါနှောက်ယှက်နိုင်လို့အခုလိုလုပ်တာဖြစ်တယ်လို့ကိုလိုရာဒိုပြည်နယ်မှာလုပ်တဲ့ Aspen လုံခြုံရေး Forum မှာပြောလိုက်တာပါဒါအပြင်ဒီတိုက်ခိုက်မှုလုပ်ခဲ့တဲ့ရင်းမြစ်ကိုလည်းသူကထုတ်မပြောခဲ့ပဲအခုလုပ်တဲ့နေ့က2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကဒီမိုကရက်ပါတီနဲ့ Republican Party တို့ရဲ့သမ္မတလောင်းအစုအပြုပွဲမှာဝင်နှောက်ခဲ့တဲ့ပုံစံနဲ့တူတယ်လို့တော့အရေးမွဲ့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတောင်ကိုရီးယားသမ္မတဟောင်းပကယွန်ဟေကို2016ခုနှစ်လွတ်တော်ရွေးကောက်ပွဲတွေနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့တောင်ကိုရီးယားတရားရုံးကဒီကနေ့နောက်ထပ်ထောင်ဒဏ်8နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်းပကအနေနဲ့မြို့သားထောက်လှမ်းရေးဌာနကအမေရိကန်ဒေါ်လာ3ဘီလီယံလက်ခံရယူခဲ့တဲ့အတွက်ထောင်ဒဏ်6နှစ်အပြင်လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုတရားမဝင်နောက်ရှက်မှုနဲ့ထောင်ဒဏ်2နှစ်ထပ်မံချမှတ်လိုက်ခြင်းဖြစ်ကြောင်းစိုးမြို့ခရိုင်တရားရုံးရဲ့အထောက်အထားတွေမှာဖော်ပြထားပါတယ်။သူအနေနဲ့အမအရင်တစုံတရာမပြုတ်လုခဲ့ကြောင်းညှင်းဆို့ထားတဲ့သမရဟောင်းပါခါဒီကနေ့စီရင်ချက်ချတဲ့တရားရုံးကိုရောက်မလာခဲ့ပါဘူးအကျင့်ပြတ်ချဆမှုအာဏာအလွဲသုံးစားလုပ်မှုအကြက်ကင်ခြင်းတို့နဲ့ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့တာကြောင့်သမရဟောင်းပါကင်ဟေးကို AP လာတော့ကထောင်ဒဏ်24နှစ်ချမှတ်အပြစ်ပေးထားပြီးဖြစ်ပါတယ
်မြောက်ကိုရီးယားနိုင်ငံမှာနိုင်ငံတကာပိတ်ဆို့တံခတ်မှုတွေကြောင့်စီးပွားရေး 3.5 ရာခိုင်နှုန်းမနစ်ကထိုးချသွားတယ်လို့တောင်ကိုရီးယားဘူဘန်ကဒီနေ့ခန့်မှန်းချက်ထုတ်ပြန်လိုက်ပါတယ်စီဝါရေးကင်ကရန်အချက်လက်တွေကိုထုတ်ပြန်လို့မရှိတဲ့မြောက်ကိုရီးယားနိုင်ငံမှာတနှစ်2016ခုနှစ်တုန်းကစီဝါရေးတိုးတက်မှုနှုန်းက 3.6 ရာခိုင်နှုန်းရှိခဲ့ရကနေမနှစ်2018ခုနှစ်မှာတော့အခုလိုစီဝါရေးထိုးချလာရတာကနှစ်ပေါင်း20အတွင်းအကြီးအမားဆုံးကျဆင်းမှုဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်1998ခုနှစ်တုန်းကတော့နိုင်ငံတကာနဲ့ကင်းကွာလာခဲ့တဲ့ဒီကွန်မြူနစ်နိုင်ငံမှာအစာအိမ်စာပြတ်လတ်မှုဖြစ်ခဲ့ပြီးစီဝါရေး 6.5 ရာခိုင်နှုန်းကျဆင်းသွားတယ်လို့ Bank of Korea ကဆိုပါတယ်။တကယ်တော့နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်မြောက်ကိုရီးယားတပ်ထုတွေမိုင်းလုံငန်း17ရာခိုင်နှုန်းထိုးချသွားခဲ့ရပြီးအခုလိုဖြစ်တာက2016ခုနှစ်တုန်းကစီဝါရေးတိုးတက်မှု 8.4 ရှိခဲ့တာနဲ့တွက်လိုက်ရင်ကျဆင်းမှုကြီးမားတယ်လို့ Bank of Korea ကထောက်ပြလိုက်ပါတယ်။ဒါအပြင်ကုန်ပစ္စည်းထုတ်လုပ်မှုစိုက်ပျိုးရေးနဲ့ငားနဲ့ရေထွက်ပစ္စည်းတွေလည်းအရင်နှစ်တွေတုန်းကတိုးတက်မှုတွေရှိလာခဲ့ပေမဲ့အခုနှစ်မှာတော့ပြန်ထိုးချသွားနေခဲ့ပါတယ်။ဒါကြောင့်မို့နိုင်ငံခြားပို့ကိုဝင်ငွေအမေရိကန်ဒေါ်လာ 1.89 ဘီလီယံအထိ 39.2 ရာခိုင်နှုန်းကျဆင်းသွားပြီးသွင်းကုန်ကတော့ 3.88 အမေရိကန်ဘီလီယံအထိ 1.8 ရာခိုင်နှုန်းတက်သွားခဲ့တယ်လို့ Bank of Korea ကထုတ်ပြောထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားနဲ့အီရီထရီးယားနိုင်ငံတို့ဟာခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်ကြောင်းဇူလိုင်လ19ရက်ကြာတာပရင်းကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။ The Global Slavery Index ကမ္ဘာလုံးဆိုင်ရာကျွန်းစနစ်အညွန့်ကင်းရဲ့အဆိုအရ2016ခုနှစ်အတွင်းကမ္ဘာတဝန်းကျွန်းပြုခံရသူပေါင်း 40.3 သန်းရှိခဲ့တယ်လို့ဆိုပါတယ်ဒီအစီရင်ခံစာကသတ်မှတ်တဲ့ခေတ်သစ်ကျွန်းစနစ်အစီရင်ထဲမှာတမယိုးကျကျွန်းပြုခိုင်းစေခြင်းအပြင်လူမောင်ခိုကူးမှုအာရမခိုင်းစေမှုငွေဝယ်ကျွန်းအာရမထိမ်းမြှားလက်ထပ်ပေးခြင်းအရွယ်မရောက်သူတွေကိုခိုင်းစားခြင်းရောင်းစားခြင်းတို့လည်းပါဝင်ပါတယ်မြောက်ကိုရီးယားဟာကမ္ဘာမှာခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးလူ၁၀ယောက်မှတစ်ယောက်ဟာကျွန်းပြုခံရတဲ့အကြောင်းတန်းပြည့်ရဲ့လူဦးရေအများစုဟာလည်းအစိုးရရဲ့အာရမခိုင်းစေခြင်းကိုခံရကြောင်းအစီအခံစာမှာဖော်ပြထားပါတယ်မတင်ကားပေါ်ရအခြေအနေတွေအောက်မှာအလုပ်လုပ်နေကြရသူတွေထံကအမေရိကန်ဒေါ်လာ350ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုတင်သွင်းကြတာကြောင့်ဖွံ့ဖြိုးပြီးနိုင်ငံတွေမှာလည်းတာဝန်ရှိတယ်လို့အစိုးရခံစာကဆိုပါတယ်။ကြောင်မီးသွေး၊ကိုကာ၊ဝါကွန်၊တစ်နဲ့ငါးလုံငန်းတွေကခေတ်သစ်ကျွန်းစနစ်ကိုအသုံးပြုပြီးထုတ်လုပ်တဲ့ကုန်ပစ္စည်းတွေဖြစ်တယ်လို့ဆိုပါတယ်။ဒီအစိုးရခံစာထုတ်ပြန်ရခြင်းရဲ့ရွေချက်ဟာခေတ်သစ်ကျွန်းစနစ်ကြောင့်လူဦးရေဘလောက်အထိထိခိုက်နစ်နာနေရတယ်ဆိုတဲ့ခိုင်မာတဲ့စဉ်းစရားတွေရရှိပြီးဒီပြဿနာအဆုံးသတ်ရေးကမ္ဘာတဝန်းကအစိုးရတွေလှုပ်ဆောင်ကြဖို့ဖိအားပေးတဲ့အနေနဲ့ထုတ်ပြန်ခြင်းဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားနဲ့အီရီထရီးယားတို့အပြင်တခြားအဆိုးအဆုံးနိုင်ငံတွေကတော့ဘရွန်ဒီ၊ဗဟိုအာဖရိကနိုင်ငံ၊အာဖဂန်နစ္စတန်၊မော်ရီရှပ်၊တောင်ဆူဒန်၊ပါကစ္စတန်၊ကမ္ဘောဒီးယား၊အီရန်တို့ဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ခေတ်သစ်ကျွန်းစနစ်အဆိုးအဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာလည်းနံပါတ်18မှာရှိနေပါတယ်။
ဖီယန်နာနိုင်ငံမှာတော့ကွန်မြူနစ်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်တဲ့နာမည်ကြီးအင်တာနက် website တစ်ခုကိုပိတ်ပင်လိုက်တာဟာလွတ်လပ်စွာထုတ်ဖော်ခွင့်ပေါ်ကန့်သတ်မှုကြီးမားလာတဲ့နောက်ဖြစ်ရပါလို့ဗီယက်နမ်ဆိုင်ရာကျွမ်းကျင်သူတွေကဆိုပါတယ်ဗီယက်နမ်ပြန်ကြားရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလက်အောက်ကသတင်းမီဒီယာဌာနရဲ့အကြီးအကဲအနေနဲ့တနင်္လာနေ့က 2E3 website ကို3လပိတ်ပင်လိုက်တာဟာကွန်မြူနစ်ခေါင်းဆောင်တွေရဲ့ပုံရိပ်ပေါ်ထိခိုက်မှာဆိုရင်လိုပါလို့ဒီကျွမ်းကျင်သူတွေကထောက်ပြလိုက်ပါတယ်တကယ်တော့ 2E3 website ကိုကွန်မြူနစ်ပါတီရဲ့လူငယ်သမဂ္ဂကရေးသားထုတ်ဝေတာဖြစ်ပေမဲ့သတင်းထဲမှာလက်စားမှုလိုပြဿနာတွေကိုဖော်ထုတ်ရေးသားမှုနဲ့နာမည်ကြီးလာနေတာပါအခုတော့သတင်းအတူရောင်တွေကိုထုတ်လွှင့်နေတယ်လို့ဆိုရဘက်ကဆွဆဲပြီးဒီသတင်းအမှားတွေကိုပြင်ပေးဖို့နဲ့ဒံငွေအမေရိကန်ဒေါ်လာ9500ပေးဖို့ချမှတ်လိုက်တာပါလို့နောက်သတင်းဌာနတစ်ခုဖြစ်တဲ့ Vietnam News ပြည်တွင်းသတင်းဌာနကဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမစ်ဇိုရီပြည်နယ်အတွင်းကြာသပတေးနေ့နောက်ပိုင်းကလေပြင်းမုန်တိုင်းကြာရောက်ခဲ့တာကြောင့်သင်းမောတိတ်မောက်ပြီးအပျော်စီးခီးစေအနည်းဆုံး12ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပျောက်ဆုံးနေသူအများအပြားကိုလည်းရင်ကုန်သမားတွေကဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။ပြည်နယ်ရဲ့အနောက်တောင်ပိုင်း Branson မြို့အနီးပြည်ရင်းပြည်ပကခီးသွားတဲ့အကြရေပန်းစားတဲ့ Table Rock ကန်ကြီးအတွင်းအဲ့ဒီသင်းမောတိတ်မောက်ခဲ့ပြီးတဲ့နောက်ခီးသည်ခုနှစ်ဦးကိုလည်းဆေးရုံပို့ပြီးကုသမှုပေးခဲ့ရကြောင်းရဲအရာရှိတွေကပြောပါတယ်
တောက်ကြတဲ့ညနေခင်းတိုက်တန်းရောက်တဲ့တွင်တွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamish.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်နေပါတယ်ဖင်လန်နိုင်ငံမှာပထမအကြိမ်တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေအပါအဝင်လူအတော်များများကပြစ်တင်ဝေဖန်နေကြချိန်မှာပဲအခုလိုထပ်မံတွေ့ဆုံဖို့စီစဉ်နေတာပါ VOA သတင်းထောက်ကယ်ရိုလင်းပစ်ဆူဒီပေးပို့ထားတဲ့သတင်းလောကိုကွန်အောင်ကပြောပြထားပါတယ်ရှင်
ဟဲဆင်ဂီမျိုးတော်ကအမေရိကန်နဲ့ရုရှားသမ္မတတို့ပထမကြိမ်ထိပ်သီးဆွေးနွေးပွဲပေါ်ပြစ်တင်ဝေဖန်နေကြချိန်မှာပဲဝါရှင်တန်မြို့တော်မှာဒုတိယကြိမ်တွေ့ဆုံကြမှာပါ။အိမ်ပြီးတော့ပြောခွင့်ရဆေရာဟက်ကဘီဆန်နက်စ်ကဒီလိုတွေ့ဆုံကြဖို့စီစဉ်နေတယ်လို့ကြာသပတေးနေ့ကတွစ်တာမှာရေးသားခဲ့ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတွေကြောင်းဝင်နောက်ဆက်ခဲ့တဲ့ဆိုတဲ့အမေရိကန်ထောက်လိုင်းရေးတိုင်ဝမ်ရဲ့ဆွဆဲချက်ကိုဒေါ်နယ်ထရမ့်မှာဆန့်ကျင်ပြီးဗလာဒီမီယာပူတင်ရဲ့အဲ့ဒီဆွဆဲချက်ပေါ်ညှင်းဆုပ်ချက်ကိုလက်ခံခဲ့တာကြောင့်သူ့ရဲ့ယက်တီချက်ပေါ်အားလုံးကမေးခွန်းထုတ်ခဲ့ကြပါတယ်တနင်္လာနေ့ကပူတင်နဲ့အတူဟဲဆင်ကီမှာပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသူတို့ဖြစ်နိုင်တဲ့အကြောင်းတစုံတရာမတွေ့ရဘူးဆိုပြီးပြောဆိုခဲ့ပေမယ့်အင်ကာနဲ့ဝါရှင်တန်ကိုပြန်ရောက်ချိန်မှာတော့သူ့အနေနဲ့မှားယွင်းပြောကြားခဲ့မိတယ်ဆိုပြီးထရမ့်ကပြောပြန်ပါတယ်
The sentence should have been
သူတို့မဖြစ်နိုင်စရာအကြောင်းမတွေ့ရပါဘူးလို့ဆိုလိုချင်ခဲ့တာပါ
။ဒါပေမဲ့လည်းစာကြောင်းတစ်ကြောင်းပြောင်းလဲယူနေမလုံလောက်ဘူးလို့လွှတ်တော်မတ်တွေကဝေဖန်ကြပါတယ် Republican ထက်လွှတ်တော်မတ် Jeff Flake က
When you don't call out
ပြင်းရှားရှားဖြစ်နေတဲ့ရုရှားသမ္မတရဲ့မမမကန်ပြောဆိုမှုတွေကိုဝေဖန်တာမျိုးမဟုတ်ဘူးဆိုရင်ဒါဟာသူ့ကိုထောက်ခံတာပါပဲ
ရုရှားဆိုရဟာအမေရိကန်မှာစီဝန်ကွဲပြားမှုတွေပေါ်ပေါက်အောင်ဆက်လက်ကြိုးပမ်းနေစေဖြစ်ကြောင်းအမေရိကန်ထောက်လှမ်ရေးအသိုင်းအဝန်းကလည်းသတိပေးထားပါတယ်။အခြေတင်ဖြစ်စရာကိစ္စတွေမှာအမေရိကန်နိုင်ငံသားတွေကြားလိုသလိုလှည့်စားနိုင်အောင်ရုရှားကလျှို့ဝှက်ထောက်လှမ်ရေးတွေကိုတုံ့နေတဲ့ကြောင်းအမေရိကန်ပြည်ထောင်စုစွန့်စင်စစ်ဆေးဘယူရို FBI အကြီးအကဲခရစ်စတိုဖာရေးကပြောဆိုခဲ့ပါတယ်။ဒီတော့တွင်ကွန်ဂရက်လွှတ်တော်မှာတော့ရုရှားတွေပေါ်ပြစ်တင်ဝေဖန်တဲ့ဥပဒေကြမ်းတရချမှတ်ဖို့အဆိုပြုနေကြပါတယ်။နယူးယောက်ပြည်နယ်ကအောက်လွှတ်တော်အမတ်ဂျေရိုနက်ဒလာက
If we do not take any action
ဒီချင်းနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဘာမှမလုပ်ဘူးဆိုရင်လာမယ့်ရွေးကောက်ပွဲရလဒ်ပေါ်အမေရိကန်လူထုကအယုံကြည်ရှိတော့မှာမဟုတ်ပါဘူ
းအခုခါမှာအမိပြေလုံခြုံရေးဌာနကလည်းလာမယ့်ဂျာကာလာလွတ်တော်ရွေးကောက်ပွဲတွေမှာရုရှားရဲ့အနေနဲ့ပတ်သက်လို့သတိပေးထားပါတယ်အမိပြေလုံခြုံရေးဝန်ကြီးခရစ်စတန်နီဆင်က
We should all be prepared
တို့နောက်တစ်ချိန်ထပ်လုံနိုင်တာကြောင့်အားလုံးအနေနဲ့ကြိုတင်ပြင်ဆင်သင့်ပါတယ်
အလုတာဒီမိုကရက်ကောင်ဆောင်နန်စီပလိုစီကလည်းသမရအနေနဲ့ရုရှားရဲ့မယုံမသားဆောင်ရွက်ချက်တွေအပေါ်ပြစ်တင်ဝေဖန်ရမယ့်အခွင့်အရေးနဲ့လွဲချော်ခဲ့တယ်လို့ဆိုပါရယ
် Putin appears to be President Trump
ကိုကြိုးဆွဲစေခိုင်းနေသူအဖြစ်ပူတင်ကိုတွေ့မြင်ရပြီးတော့ Helsinki ကထိပ်သီးဆွေးနွေးပွဲမှာအဲ့ဒါလိုအထင်ရှားတွေ့လိုက်ရတာပါ
ရုရှားသမရဗလာဒီမီယာပူတင်ကတော့ပထမကြိမ်ထိပ်သီးဆွေးနွေးပွဲဟာအောင်မြင်တယ်လို့ပြောဆိုခဲ့တယ်လို့ဒီဆွေးနွေးပွဲရလဒ်တွေကိုသေးသေးအောင်အမေရိကန်အတိုက်ခံအင်အားစုတွေကကြိုးစားခဲ့ကြောင်းပြောဆိုပါရယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံမှာမိုးရင်းကာလာရောက်လာတာနဲ့ရေကြီးမြေပြိုမှုတွေတန်းလိုက်သိဆုံးမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်တွင်းမှာမြေပြိုလို့တည်ကြည်ကြရတာရခိုင်မျိုးကရေရှမ်းနေတဲ့လမ်းပေါ်မှာခလေးတယောက်တန်းလိုက်သိဆုံးခဲ့ရတာတွေလို့ကြေကွဲစရာအဖြစ်တွေနှစ်စဉ်နှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိပါလဲ။ကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
် VOA American အတန်းရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်နှမတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ခုတော့ပြည်တွင်းသတင်းဆောင်မတွေပဲဆက်ရအောင်ပါမြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဟာကချင်လွတ်လပ်ရေးအဖွဲ့ KNO နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကခေါင်းဆောင်တွေနဲ့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအလွတ်တဘောတွေ့ဆုံဆွေးနွေးကြပါတယ်27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲအပြီးရက်ပိုင်းအတွင်တွေ့ဆုံမှုမှာတော့မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရရက်တန်နိုင်ရေးအလေးထားဆွေးနွေးဖြစ်မယ်လို့လည်းမျှော်လင့်ရပါတယ်အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြချပါတယ်ရှင်
ဟုတ်ကဲ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာပဲအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တွဲဆုံဆွေးနွေးတာတွေကိုစတင်ခဲ့သလို NCA လက်မှတ်ရေးထိုးထားပြီးလက်တလော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့လည်းတွဲဆုံဆွေးနွေးလာတာဖြစ်ပါတယ်ဒီကနေ့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွဲဆုံဆွေးနွေးတဲ့အခြေအနေကိုပြည်ထောင်စု Institute ရဲ့ Director နဲ့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်ကအခုလိုပြောပါတယ
်မနေ့ကတွေ့တာကဘုန်းကြီးကြီးအန်ဘန်လာနဲ့တွေ့တာပါဒါဒီဘုန်းကြီးကြီးရဲ့စိတ်ကတော့နေ့လယ်မှာတွေ့တာဒီဗုဒ္ဓကြီးအင်ဗန်လာနဲ့ကတော့မနေ့10နာရီလောက်ကနေ12နာရီနီးပါးလောက်ထိတွေ့ကြတယ်။ဒါဗုဒ္ဓကြီးရောက်ချင်းကတော့10နာရီခွဲကနေ3နာရီခွဲကိုတွေ့ကြတယ်။သူအသေးသေးတော့တော်မပြောဘူးပေါ့ဗျာ။တိုးတော်လည်းပဲဆွေးနွေးတာဆွေးနွေးတာအမတမအားရကျင်တဲ့နောက်ဆက်ဆုံးကြောက်ရတယ်။တိုးတက်မှုရှိတယ်ပေါ့နော်။ဒါလည်းပြော
အစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကိုတော့ငြိမ်းချမ်းရေးကော်မရှင်တွေးရမှုအငင်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကဦးဆောင်တာဖြစ်ပါတယ်။လက်ရှိတွေးဆုံပွဲမှာတော့ငြိမ်းချမ်းရေးကော်မရှင်နဲ့ KIO RCSS တို့အကြားမှာတိုက်ပွဲတွေရှော့ချနိုင်ရေးကိုအဓိကဆွေးနွေးပွဲရှိကြောင်းဦးခွန်ဆိုင်ကသုံးသပ်ပါတယ
်။ခံမှန်းလို့ရမယ်တာနိုင်တာကတော့ပါလေ။ဆိုတော့သူတို့အခုနှစ်ဖက်စလုံးတိုက်ပွဲတွေဖြစ်နေတာဟုတ်တယ်မလား။အဲ့ဒီတိုက်ပွဲတွေချောချပနိုင်ဖို့နောက်ဘုံကရက်တန်သွားနိုင်ဖို့ဘယ်လိုလုပ်မလဲဆိုတာကိုသူတို့နောက်ဖက်ကလိုင်းရှာကြတာပေါ့အဲ့ဒါပဲ
RCSS နဲ့ကတော့နှစ်ဖက်သဘောတူထားတဲ့အချက်တွေပေါ်ပြန်လည်သုံးသပ်ဖို့ဆွေးနွေးပွဲတွေမကြာခင်စတင်မှဖြစ်ကြောင်းလည်းဆက်လက်ပြောဆိုပါတယ
် RCSS ကတော့သူကနှစ်ဖက်လက်မှတ်ထိုးထားတဲ့အရာရှိတယ်အဲ့ဒီလက်မှတ်ထိုးတာ bilateral တွေကိုနှစ်ဖက်ကသဘောပေါက်ပုံကမှတူတယ်သဘောပေါက်ပုံမတူတဲ့အခါကျတော့ RCSS ကသူသဘောပေါက်ပုံကမှလည်းတမတော်ဘက်ကနေဖောက်ဖြက်တယ်လို့သူယူဆတယ်တမတော်ဘက်ကလည်းသူသဘောပေါက်တာမှလည်း RCSS ဘက်ကဖောက်တယ်လို့အဲ့လိုမျိုးယူဆအဲ့ဒါကြောင့်မလို့သူတို့တိုက်ပွဲတွေဖြစ်ဖြစ်ဒါတွေကိုသူတို့အမြန်ဆုံးဖြေရှင်းနိုင်ဖို့မကြခင်မှာသူတို့တွေ့ဆုံတော့မှပြန်တော့မှ bilateral သဘောတူညီချက်တွေကိုပြန်ညှိကြမယ်အဲ့ဒါအဓိကပါ
ဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီး KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့သူ့ကိုတရင်ထုတ်ပြန်ဖို့အတွက်အကြောင်းကြားထားတာမရှိသေးကြောင်းပြောပါတယ်လက်တလောမှာတော့ကချင်ပြည်နယ်ဖက်ကန့်ဒေတာဘက်မှာတိုက်ပွဲတွေကြိုးကြားကြိုးကြားဖြစ်ပွားနေတယ်လို့လည်းအခုလိုပြောပါတယ
်ဖက်ကန့်ဘက်မှာတရင်6ပေါ့ကျွန်တော်တို့ KIO တရင်6နေမဲ့ဘက်မှာဇူလိုင်လ14ရက်ကနေတိုက်ပွဲတွေဖြစ်တာရှိပါတယ်အမတ်တိထတာတော့မဟုတ်ပါဘူးဒီနေ့တော့ဒီမနက်အစိုးရဘက်ကနေ9ကိုချင်းကနေတိုက်ပွဲကြံဖြစ်တဲ့ဆိုတဲ့တင်းကြပါတယ်တင်းတက်တက်ပါတယ်အောက်ခြေတင်းကြီးကမမြတ်သေးပါဘူးတိုက်ပွဲဖြစ်လိုက်ကြံနာလိုက်ကြံထိုးလိုက်လည်းလည်းကြီးနဲ့ကြံဖြစ်လိုက်အဲ့လိုမျိုးဖြစ်တယ်လို့တင်းကအဲ့လိုတက်တက်ပါတယ
်ရှမ်းပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့ RCSS တပ်တွေကြားမှာ27ရာစုပင်လုံးညီလာခံစတင်ချိန်ကတည်းကတိုက်ပွဲတွေကြိုးကြားဖြစ်ပွားနေတာဒီကနေ့ထိလည်းဆက်လက်ဖြစ်ပွားနေတယ်လို့တင်းတွေထွက်ပေါ်နေပါတယ်လက်ရှိထိုင်းနိုင်ငံချင်းပိုင်မြို့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။မကြာခင်ရက်တွေကပြီးဆုံးသွားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာတော့အစိုးရခေါင်းဆောင်တွေနဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ပူးပေါင်းဆွေးနွေးဖို့သဘောတူထားကြပါလေ။
ကိုမိုးစောတင်ပြတော်ရပါရှင် VOA American အသံကိုလိုင်းတူမီတာ7925ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မနေ့ကကြားရောက်တဲ့အာဇာနည်နဲ့အခမ်းအနားတွေအကြောင်းတင်ပြလိုပါတယ်လွတ်လပ်ရေးကြိုးပမ်းရန်ကြာဆုံးခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုတဲ့အာဇာနည်နဲ့အခမ်းအနားတွေကိုမနေ့တုန်းကနိုင်ငံအနှံ့ကျင်းပခဲ့ကြပေမဲ့ပြည်내တချို့မှာတော့တိုင်းရင်းသားတွေပူပေါင်းပါဝင်မှုတွေရော့ပါလာတဲ့အကြောင်းဒေသခံတွေကပြောပါတယ်အထူးသဖြင့်တိုင်းရင်းသားနယ်မြေတွေမှာပို့ချုပ်အောင်ဆန်းကိုဂုံပြုတဲ့အထိတ်အမှတ်တွေဆောက်လုပ်ဖို့အာဏာပိုင်တွေရဲ့အစီအစဉ်တွေကြောင့်အရင်ကလိုပါဝင်လို့စိတ်ရော့လာတာလို့လည်းဆိုပါတယ်အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကြရပြည်နယ်မြို့တော်လွိုင်ကိုမြို့မှာကျင်းပခဲ့တဲ့အာဇာနည်နေ့မှာရခိုင်ပူပေါင်းလှုပ်ဆောင်နေတဲ့ဒေသခံတိုင်းရင်းသားတွေပါဝင်တက်ရောက်မှုရှိခဲ့ဘူးလို့ကြရပြည်နယ်လမ်းနီးပညာထောက်ကူပြုအဖွဲ့ဝင်ခွန်အသန်းကပြောပါတယ်
ဒီနေ့ကစာပေမဲ့ရင်ချင်းမှုကော်မတီတွေအလားမတည့်ဘူးတိုင်းဒါနိုင်ငံရေးပါတီတွေမတည့်ဘူးဒီမှာဒီဆိုင်တဲ့တိုင်းဒါလက်နက်ကန်ဖွဲ့စည်း5 6ဖွဲ့လောက်ရှိတယ်အဲ့ဒါအလားမတည့်ဘူးနေ့စဉ်ဥဆောင်ဥရပြည်ပြည်မှာတည့်နေကြအကြောင်းသားသမဂ္ဂကအကြောင်းသားတွေမတည့်ဘူးဆန်တိုင်းဒါလူငယ်မြို့သမီးဖွဲ့စည်းတွေမတည့်ဘူးကြဒီနေ့ကတော့ကျောင်းမြောင်းသားတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ NLD ပါတီဝင်တွေနဲ့ပဲပွဲကိုကျင်းပသွားတယ
်။လွိုင်ကော်မြို့ကအာဆာနီကြောက်တိုင်းမှာကြရပြည်နယ်အစိုးရကလည်းဥဆောင်ပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေ၊ကျောင်းသူကျောင်းသားတွေနဲ့အာဆာနီနေ့ကိုကျင်းပခဲ့ပေမဲ့လည်းဒေသခံတိုင်းရင်းသားတွေပါဝင်ခြင်းနည်းပါးလာခဲ့တာပါ။ဒေသခံတိုင်းရင်းသားတွေပါဝင်မှုမရှိတာဟာပြည်နယ်အစိုးရကလည်းဗိုလ်ချုပ်ဦးဆန်းကျေးရွတ်ကိုအသိအကျစိုက်သူဖို့အစီအစဉ်နဲ့ပတ်သက်နေတယ်လို့လည်းခွန်အသန်းကဆက်ပြောပါတယ်။
အရင်နေ့တုန်းကတော့အလုံးကဒီအာဂါနီနေ့ကိုပူပေါင်းကြတယ်ပါဝင်တက်ရောက်ကြတယ်လေဒီနေ့ကတော့ပူချောင်းစံချေရုပ်ကိစ္စနဲ့ကြောင်းပေါ်ပြီးမှဖန်တီတိုင်းသားရဲ့သဘောထားလေးလေးရှိရတာစိတ်ဝမ်းကွဲပြားမှုဖြစ်ပေါ်စေတဲ့ဆန်းကန်သူမိသားရက်ခံတာကိုဒီနေ့တွေဖန်စီပြီးအေးအေးယူထောင်ချတဲ့ကိစ္စတွေအဲ့လိုတွေလောက်လာတော့ဒီနေ့ဆွေးရရဲ့ဆောင်ရွက်မှုတွေကတိုင်းသားတွေရဲ့သဘောထားတွေကိုအများကြီးလေးလေးရှိတယ်လို့အဲ့လိုမျိုးခံစားလာရတော့ဒီနေ့အာဇာနည်နေ့ကိုတော့သူတို့အနေနဲ့ပူပေါင်းဆောင်မှုမလုပ်နိုင်ဘူးဆိုတဲ့သဘောပြတ်သားတဲ့အနေနဲ့အဲ့လိုမတည့်တာလို့ယူဆနိုင်တယ
်။လက်ရှိဗိုလ်ချုပ်ကြီးရုပ်ဆိုင်သူရေကန့်ဝဲခဲ့ကြတဲ့လွိုင်ကော်တီမော့ဆူဖရူဆူကကရင်နီလူငယ်ဖွဲ့ခေါင်းဆောင်23ဦးကိုအာဏာပိုင်တွေကလည်းတရားစွဲဆိုခဲ့တယ်လို့လည်းဘွန်တန်းကဆိုပါတယ်။အလားတူမွန်ပြည်နယ်အစိုးရဖွဲ့ကနေကျင်းပတဲ့မော်လမြိုင်မြို့အာဇာနည်နေ့ခန်းနားမှာမွန်ပြည်ပါတီအပါအဝင်မွန်နိုင်ငံရေးပါတီတွေမွန်လူမှုဖွဲ့စည်းတွေမွန်တိုင်းရင်းသားတွေတက်ရောက်တာမတွေ့ဘူးလို့ကိုရိုင်းသတင်းသွားယူခဲ့တဲ့တိုင်းရင်းသတင်းလွှာသတင်းထောက်မိရင်စနိုင်းကပြောပါတယ်
မနေ့ကခန်းနားမှာတော့ ုရဖွဲ့တွေတက်တာတွေ့တယ်နောက်သတ္တပ္ပထာတို့သတ္တပ္ပကုသလေတို့တက်တာတွေ့တော့ဘာလို့ဒီမွန်နိုင်ငံရေးပါတီဒီမွန်တိုင်းနာနေနဲ့တက်တာတော့မတွေ့ဘူးဘာလို့လဲဆိုတော့ဒီပေါ်ကြောင့်သံသရာနဲ့ပတ်သက်ပြီးတော့မွန်တိုင်းနာအားဒီဆိုတော့လေကကွက်မှုတွေရှိခဲ့တယ်ဆိုတော့ဒီမှာလည်းဆက်ဆက်မှုရှိတယ်လို့တော့ထင်တာပေါ့
ပြီးကြတဲ့နှစ်က NLD ပါတီကနေဒေသခံတွေလူလာတဲ့သရိုင်းမြေစာဘူကျုံစံသရိုင်းမြေနဲ့အာဏာသုံးအမည်ပေးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဆက်ဆံမှုရှိနေတယ်လို့လည်းသူကဆိုပါတယ်။သခိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသခန်းလီမြို့မှာလည်းဘူကျုံစံရုပ်ထုစိုက်ထူဖို့အစီအစဉ်နဲ့ပတ်သက်လို့နာဂလူမှုဖွဲ့စည်းဆယ်ဖွဲ့ကနေကန့်ကွက်နေတယ်လို့ဒီကနေ့မှာခန်းလီမြို့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေစေလို့နာဂအကြောင်းသားလူငယ်ဖွဲ့ခေါင်းဆောင်ကိုညံထွန်းအောင်ကပြောပါတယ်။
နာဂရေဆူဆေဖက်ကနေပြီးတော့ဒီကံကွဲအကြောင်းတဘောရထုတ်ပြန်နေပါတော့ဒီကုဆလေတွေအခုခန်းဒီမှာရောက်နေကြတယ်ပေါ့နော်တောင်ရှိတဲ့ဒီပုဂ္ဂိုလ်တွေနဲ့ညီနိုင်မှုတွေလုပ်နေတယ်ကျွန်တော်ကတော့ဘိုးချောင်းစားတော့လေးစားတယ်တော်တော်ဒါကရုပ်ထုထားဖို့မဟုတ်လေနော်အဲ့ဘောပါပဲ
အလားတူကချင်းပြည်နယ်မြေကြီးနားမြို့မှာကျင်းပတဲ့အာဇာနည်နေ့အခမ်းအနားမှာကချင်တိုင်းသားတွေပါဝင်မှုနှေးပါလာတယ်လို့ကချင်မျိုးရကွန်ကရက်ပါတီဥက္ကဋ္ဌ M ကွန်လကပြောပါတယ်
ဒီနေရာမှာလည်းဘယ်သူမှတော့မပါကြဘူးလားသူဩဇာခံတချို့တော့ပဲသွားကြတယ်ဒီစုကတက်တာတော့နင်းတယ်ကျွန်တော်များဆိုဒုစုံကြီးဝထားရင်ပါတယ်လို့ဆိုယူဆကြတော့
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ဖွဲ့အနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်အောင်ဆန်းရုပ်ထုထားရှိမှုတွေဟာပုံမှုများပြားလာတယ်လို့တိုင်းနယ်ပြည်နယ်တချို့တွေမှာဗိုလ်ချုပ်ရုပ်ထုထားရှိမှုကြောင့် NLD ပါတီနဲ့ဒေသခံတိုင်းသားတွေကြားအမြင်ကွဲလွဲမှုတွေစာရင်းကကွဲမှုတွေရှိနေခဲ့ပါတယ်ဘူကျုပ်ရုပ်ထုသရှိမှုနဲ့ပတ်သက်ပြီးဒေသခံတိုင်းရင်းသားတွေနဲ့စိတ်ဝမ်းမကွဲပဲညှိနှိုင်းလှုပ်ဆောင်ကြဖို့ NLD ပါတီကနေတိုက်တွန်းထားသလိုဘူကျုပ်ရုပ်ထုတွေကိုတိုင်းနဲ့ပြည်နယ်အသီးသီးမှာမဖြစ်မနေသရှိရမယ်ဆိုတဲ့ညွှန်ကြားချက်ထုတ်ထားတာမရှိဘူးလို့ဓမ္မရယုံပြောရေးဆိုခွင့်ရှိသူဦးစော်သေးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ
နိုင်ငံဝင်သတင်းပေးပို့သွားတာပါရှင် POA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ 9:00 နာရီ 9:00 ခွဲတိုက်ရဲထုတ်လွှင့်ပေးသွားအောင်ပါပါ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒါအပြင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေးလာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေမွေရဲ့အင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါဦး
သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ခေါင်းဆောင်အုပ်ဒုတိယအကြိမ်ထိပ်သီးဆွေးနွေးကျင်းပဖို့အတွက်နိုင်ငံခြားဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ပီရိုပြောခွင့်ရဆရာဆန်ဒါစ်ဟက်ဆရာဟက်ကဘီဆန်ဒါစ်ကထွတ်တာလူမှုကွန်ရက်ကတဆင်ပြောပါတယ်သမ္မတပူတင်ဝါရှင်တန်လာဖို့သမ္မတထရမ့်ဘက်ကရုတ်တရက်အခုလိုဖိတ်ကြားတဲ့အတွက်တွေ့ဆုံရေးကိစ္စတွေကိုဆွေးနွေးဖို့သူတို့ဘက်ကအဆင်သင့်ရှိကြောင်းအမေရိကန်ဆိုင်ရာရုရှားသမ္မတကြီးကလည်းဒီကနေ့တောက်ကြနေမှာပြောပါတယ်ရုရှားနိုင်ငံဆိုင်ရာအမေရိကန်သမ္မတဟောင်းလည်းဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်အပြင်းထန်ဝေဖန်ပြောဆိုလေးရှိသူလည်းဖြစ်တဲ့မိုက်ကယ်မက်ဖောကိုရုရှားအစိုးရအနေနဲ့မေးမြန်းစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုက VOA ကိုကြားသာပရင်းနေမှာပြောပါတယ်ဖင်လန်နိုင်ငံဟယ်စင်ကီမြို့မှာသမ္မတဒေါ်နယ်ထရမ့်နဲ့တင်းနယ်လာနေကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲတွင်ရုရှားသမ္မတဘက်ကတောင်းဆိုချက်အများပြားကိုပြုလုပ်ခဲ့ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်အခုနှစ်2018ခုနှစ်အမေရိကန်လွှတ်တော်ယူကော့ပွဲစီးရမှုတွေအပေါ်အင်တာနက်ထိုးဖောက်တိုက်ခိုက်သူ hackers တွေတိုက်ခိုက်ခဲ့တာရှိခဲ့ပြီးအခုတော့အဲ့ဒီတိုက်ခိုက်မှုတွေကိုရပ်ပစ်လိုက်နိုင်ပြီလို့ Microsoft ထိပ်တန်းအရာရှိတူကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားသမ္မတဟောင်းပတ်ဂျွန်ဟေးကို2016ခုနှစ်လွှတ်တော်ယူကော့ပွဲတွေနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့တောင်ကိုရီးယားတရားရုံးကဒီကနေ့နောက်ထပ်ထောင်ဒဏ်10ပြည့်တန်ချမှတ်လိုက်ပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်းပတ်အနေနဲ့ထောင်လိုင်းရေးသတင်းဌာနကအမေရိကန်ဒေါ်လာ3ဘီလီယံလက်ခံရယူခဲ့တဲ့အတွက်ထောင်ဒဏ်6နှစ်အပြင်လွတ်တော်ရုပ်ောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုတရားမဝင်နောက်ဆက်မှုနဲ့ထောင်ဒဏ်2ထပ်မံအပြစ်ပေးလိုက်တာပါ။မြောက်ကိုရီးယားနဲ့အီရီထရီးယားတို့ဟာခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်ကြောင်းဇူလိုင်လ19ရက်ကြာသပတေးနေ့ကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။အဲဒီခေတ်သစ်ကျွန်းစနစ်အဆိုးအဝါဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာနံပါတ်18မှာရှိနေတယ်လို့ဆိုပါတယ်
။တရင်အချင်းချက်ကိုကိုဇော်ဝင်းလိုင်းတင်ပြသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းဒိုမီတာ25 kHz 11965 line to meter 32 kHz 11803 line to meter 58 kHz 9339 line line meter 190 kHz 1505 ro ga ni phan yun na sin nai ma de to ta shin myan ne de kwa myama pi tu pi da paung jam ma shin lan ma se shin voa ko a pe na sin ne twel le a thu ba chesu tin ma de chuma nang law ba
From Washington, this is